နိုင်ငံတော်သမ္မတအမိန့်နဲ့နိုင်ငံအတွင်းမှာရှိတဲ့အကျဉ်းထောင်တွေကနိုင်ငံသားအကျဉ်းသားတရတဦးနဲ့နယူးဇီလန်နိုင်ငံသားတဦးအပါအဝင်အကျဉ်းသားတရနှစ်ဦးကိုဒီကနေ့လွှတ်ပေးလိုက်ပါတယ်။2015ရွေးကောက်ပွဲကိုငြင်းရမ်းစွာနဲ့အောင်မြင်စွာကျင်းပနိုင်တာပထမအကြိမ်ငြိမ်းချမ်းရေးညီလာခံကိုအောင်မြင်စွာကျင်းပနိုင်တာနဲ့ဗုဒ္ဓဘာသာငြိမ်းချမ်းရေးညီလာခံကြီးကိုစတင်ကျင်းပတဲ့အချိန်နဲ့တိုက်ဆိုင်ပြီးနိုင်ငံတော်သမ္မတကလွှတ်ပေးတာလို့လဲသမ္မတရုံးကကြေညာချက်ထုတ်ပြန်ထားပါတယ်။ဒီကနေ့ဇန်နဝါရီလ22ရက်နေ့နေ့လယ်ပိုင်းအထိရရှိတဲ့အစီရင်အရာရန်ကုန်မြို့အင်းစင်အချင်းထောင်ကလူမြောက်လာသူတွေထဲမှာနိုင်ငံရေးအကျဉ်းသား19ယောက်ပြည်အချင်းထောင်ကလူမြောက်လာသူတွေထဲမှာနိုင်ငံရေးအကျဉ်းသား4ယောက်တန်ကူအချင်းထောင်က4ယောက်ညာဦးအချင်းထောင်က2ယောက်မြစ်ကြီးနားအချင်းထောင်က2ယောက်ပူတာဦးအချင်းထောင်က1ယောက်ဖန်အန်းအချင်းထောင်က19ယောက်နဲ့မန္တလေးအချင်းထောင်က1ယောက်ဖြစ်ပါတယ်။လူလာသူတွေထဲမှာပုံမှန်18မတရားအသင်းဆက်သွယ်မှုလက်နက်ကင်အဖွဲ့အစည်းတွေနဲ့ဆက်သွယ်မှုပုံမှန်နဲ့ဖမ်းဆီးခံထားရသူတွေလည်းပါဝင်ပါတယ်။မန္တလေးအချင်းထောင်ကလွတ်လာသူဟာအမျိုးသားပညာရေးဥပဒေပြင်ဆင်ပေးရေးအတွက်ဆန္ဒပြခဲ့တဲ့အထက်ပမာပြည်ဘက်ကသာအကြောင်းသားကိုနိုင်ရဲဝေဖြစ်ပါတယ်။သူလွတ်လာတာနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။နိုင်ငံတော်သမ္မတအနေနဲ့လည်းပေါ့နော်ကျွန်တော်တို့တကယ်သာတိုင်းပြည်ပေါ်ကိုစေတနာရှိတယ်ပြည်သူလူထုပေါ်ကိုစေတနာရှိတယ်ဆိုရင်တကြွလှုပ်ရှားသူတွေရောအကြောင်းသားအကြောင်းသူတွေရောအားလုံးကိုပြန်လွတ်ပေးစေခြင်းနဲ့ကျွန်တော်တို့ကတော့ပြန်လဲလွတ်သွင်းတဲ့အနေအထားမှာရှိရပါတော့။ចောင်းသားចောင်းသူတွေနဲ့တက်ကြွလှုပ်ရှားသူတွေနိုင်ငံရေးအကျဉ်းသားတွေအားလုံးမလွတ်သေးသေးရွေးကတော့မိမျိုးစုံပုံသဏ္ဍာန်မျိုးစုံတုံးပြီးတော့ကျွန်တော်တို့ကဆက်လက်ပြီးတော့လှုပ်ရှားသွားရမှာပဲ
။ရန်ကုန်မြို့အင်းစင်အကျဉ်းထောင်ကနေလက်ဘရောင်းတောင်ကြီးနီစီမံကိန်းအရေးကြောင့်ပုံမှန်18နဲ့ထောင်ကျခံရတဲ့ဥပါမြင့်ဦးစိုးတော်ဦးထေးအောင်စတဲ့သူတွေနဲ့မိเจ้าကန်ဆန္ဒပြမှုကြောင့်အကျဉ်းကျခံရသူ73ဦးပါဝင်ပြီးပုံမှန်18နဲ့ဖန်စီခံရသူတွေစတဲ့နိုင်ငံရေးကျင်းသားတွေလွတ်မြောက်ခဲ့ပါတယ်။အင်းစင်ကျင်းထောင်ကလွတ်မြောက်လာတဲ့ဥပမင်းကနောက်ထပ်နိုင်ငံရေးကျင်းသားတွေကိုလွတ်ပေးဖို့တောင်းဆိုတယ်လို့ပြောပါတယ်
။နိုင်ငံရေးကျင်းသားတွေလွတ်ပေးဖို့ကျွန်တော်တို့လွတ်ပေးလိုက်လို့မဟုတ်ဘူးနော်။ကြံသေးတဲ့လူတွေကိုလည်းလွတ်ပေးဖို့ကျွန်တော်တို့ကတောင်းဆိုပမာပြည်သူတွေရောအသင်းအဖွဲ့ပေါင်းစုံရောကုလသမဂ္ဂရောနောက်ကအမေရိကန်တို့ရောနိုင်ငံကြီးတွေကအစလူလားနေတဲ့ကိစ္စမလို့ဒါဟာမချခင်ဂျပန်အတွင်းမှာကြံတဲ့လူတွေလွတ်လာလိမ့်မယ်လို့ကျွန်တော်ကထင်ပါတယ်
။နောက်ထပ်လွတ်မြောက်လာသူတဦးဖြစ်တဲ့ကိုစိုးတော်ကနိုင်ငံရေးကျင်းသားအလုံးလွတ်မြောက်အောင်တောင်းဆိုသွားမယ်လို့ပြောပါတယ်
ကျားလည်းလူပဲပေါ့တောင်းဆိုနေပါလေတောင်းဆိုနေပါလေဒီကသွားလက်ထက်ရောတက်လာမယ်ဆိုရလက်ထက်ရောဒါတက်လာမယ်ဆိုရဆိုပို့ဆိုးတယ်ပေါ့ရသားဆိုရနိုင်ငံကြီးကျင်းသားကိုထားရှိဖို့မလိုတော့ဘူးအမင်းလည်းမတူတာနဲ့ဖမ်းဆီးချုပ်ထားမယ်ဆိုလို့ရှိရင်ဒါနိုင်ငံဖွံ့ဖြိုးတိုးတက်ဖို့ကအမှန်တော့နောက်နေကြညာ
လွတ်မြောက်လာတဲ့သူတွေအများပြားဟာပုံမှန်18ပုံမှန်18မတရားအသင်းဆက်သွယ်မှုပုံမှန်19စတဲ့ပုံမှန်တွေနဲ့ပြည်ထောင်ချခံရသူတွေဖြစ်ပါလေမိเจ้าကံမိယာတွေပြန်ပေးဖို့မဟာဗန္ဓုလပန်းချံရှိမှာတပည့်စကန်းဖွင့်ပြီးဆန္ဒပြတာကြောင့်အဖမ်းခံရတဲ့ဥပိုလ်သိန်းကနောက်ထပ်ကျူးလွန်ရင်ပြည်ထောင်ပေါင်းပြီးကြားခံရမယ်ဆိုတဲ့ပုံမှန်400တစ်ကိုလက်မှတ်ရေးထိုးခိုင်းတာကိုသူ့အနေနဲ့မထိုးခဲ့ဘူးလို့ပြောပါတယ်
လွတ်ပဲခါကြကျွန်တော်တို့ပေါ့နော်အခု400တင်းနဲ့ပတ်သက်ပြီးတော့ကာဗွန်ဂရိထိုးခိုင်းပါတယ်တကယ်တကယ်လို့ပြန်လုပ်ခဲ့လို့ရှိရင်ဒီအမှုလည်းပြန်ပေါင်းမယ်ဆိုပြီးတော့ကျွန်တော်တို့လက်မှတ်ထိုးခဲ့ပါကျွန်တော်မထိုးခဲ့ပါဘူးအတိပေးတာတော့ကျွန်တော်လက်ခံခဲ့ပ
ါမြို့သားပညာရေးဥပဒေကိုတပိတ်မှောက်တာကြောင့်တာယာဝတီအချင်းထောင်မှာဖမ်းဆီးခံထားရတဲ့ចောင်းသူចောင်းသား50ဝန်းကျင်လောက်ဟာအမှုရင်ဆိုင်နေရဆဲဖြစ်ပြီးလွတ်မြောက်လာတဲ့အထဲပါလာခြင်းမရှိသေးပါဘူးဒါအပြင်အမှုတွေစစ်ဆေးလို့ပြည်စည်းသွားပြီဖြစ်တဲ့လူအခွင့်အရေးလှုပ်ရှားသူတွေဖြစ်တဲ့ဒေါ်နော်အုံးလှကိုထင်ကျော်ဗိုလ်ကြီးဟောင်းနေမျိုးစဉ်တို့လည်းလွတ်မြောက်လာသူတွေထဲမပါသေးပါဘူးနိုင်ငံရေးအကျဉ်းသားကုညီဆောက်ရှောက်ရေးအသင်း AABB အဆိုအရလက်ရှိနိုင်ငံရေးပြမှုတွေနဲ့အမှုရင်ဆိုင်နေရသူ400လောက်ရှိပြီးအကျဉ်းထောင်တွေထဲမှာရှိနေသူ239ဦးစုစုပေါင်းနိုင်ငံရေးအကျဉ်းသားလို့သတ်မှတ်ခံထားရသူ629ယောက်ရှိတယ်လို့သိရပါတယ်ခင်ဗျာ